မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားနဲ့ယုံကြည်ချက်ကြောင့်အကျဉ်းချသူတွေလွတ်မြောက်ရေး NLD အရတအစိုးရကိုဖိအားပေးဖို့အမေရိကန်အထက်ဆွတ်တော်မှဥပဒေမူကြမ်းတင်သွင်းခဲ့တာကို AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့တနင်္လာနေ့ကကြေညာလိုက်ပါတယ်။ Republican နဲ့ Democrat Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချသူတွေကိုကူညီရေးခေါင်းစဉ်နဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့ကအမေရိကန်အထက်ဆွတ်တော်မှတင်သွင်းခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
ဝိုင်းရင်ဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်မာကီနဲ့ရီပပ်ဘလစ်ကန်အမျိုးသမီးအထက်လွှတ်တော်အမတ်မာရှယ်ဘလက်ဘန်တို့နှစ်ဦးပူးတွဲပြီးမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အချင်းချနေသူတွေလွတ်မြောက်ရေးအတွက်ထောက်ခံအားပေးတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှဇူလိုင်လ10ရက်နေ့ကတင်သွင်းခဲ့တာပါဒီဥပဒေမူကြမ်းထဲမှာအမေရိကန်ပြည်ထောင်စုရဲ့မူဝါဒအတွင်းလူ့ခွင့်ရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျစုစည်းထည့်သွင်းဖော်ပြဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စည်းရုံးလှုပ်ရှားရေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အချင်းချနေသူတွေကိုချင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့တိုက်ရိုက်ကူညီတန်ဖိုးဖို့စာရာရီပါဝင်ပါတယ်NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအရင်ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးချိန်မှာနိုင်ငံရေးအကျဉ်းသားဆိုပြီးဖမ်းဆီးခံရတာမျိုးလုံးဝမရှိစေရဘူးလို့ကတိပေးခဲ့ပေမဲ့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ပေးထားတဲ့ကတိအတိုင်းအကောင့်ထဲပို့ဖို့ပြက်ကွက်ခဲ့တယ်လို့ဒီဥပဒေကြမ်းနဲ့ပတ်သက်လို့ထုတ်ပြန်တဲ့အမတ်နှစ်ဦးရဲ့တူးတွဲကြေညာချက်မှာဖော်ပြထားပါတယ်APP နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့2019ခုနှစ်မတ်လ10ရက်နေ့နောက်ဆုံးမှတ်တမ်းအရမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း354ဦးရှိနေပြီးအဲ့ဒီထဲက43ဦးဟာထောင်နဲ့အပြစ်ပေးခံထားရပြီး86ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရသေးဖြစ်ပြီးကျန်တဲ့225ဦးကတော့အကျဉ်းထောင်ပြင်ပကနေအမှုဆွဲချက်တွေကိုရင်ဆိုင်နေရသေးဖြစ်တယ်လို့အမတ်တွေရဲ့ကြေညာချက်မှာရေးသားထားပါတယ်အမေရိကန်အထက်လွှတ်တော်မှာဒီဥပဒေမူကြမ်းတင်သွင်းရတာကလေဧပြီလကအောက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးဥပဒေမူကြမ်းတင်သွင်းထားတာကိုထောက်ခံတဲ့အနေနဲ့ဆက်လက်ဆောင်ရွက်တာဖြစ်ပါတယ်။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အရှိအာရှရေးရာဆက်ကော်မတီဝင်လည်းဖြစ်မက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဖြစ်တဲ့အက်ဒဝတ်မာကီကအခုလိုဥပဒေကြမ်းတင်သွင်းရတာနဲ့ပတ်သက်လို့ပြောကြရမှာရိုဟင်ဂျာတွေနဲ့အခြားတိုင်းဒေသလူငယ်စုတွေပေါ်ဆက်ပြီးဖိနှိပ်နှိမ်ပန်းမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာမိတ်ဖက်တွေကဆက်လက်အလေးပေးအာရုံစိုက်နေတယ်လို့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်အတွက်ရင်ဆိုင်နေရတဲ့ကျယ်ပြန့်လာတဲ့စိန်ခေါ်မှုတွေကိုလည်းနေမထားသင့်ဘူးလို့သူကဆိုပါတယ်။အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကို AI အဖွဲ့ကြီးအနေနဲ့ကြိုဆိုကြောင်းအဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာဒါဝင်ကန်ဖရန်စစ္စကိုဘန်ကော့စမီက VOE ကိုပြောပါတယ
်။ Amnesty International is happy to endorse and support this legislation.
ဒီဥပဒေမူကြမ်းကို AI နိုင်ငံတကာလူငင်းချမ်းသာခွင့်အနေနဲ့အားရကျေနပ်စွာပဲထောက်ခံအားပေးပါတယ်။မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းဟာအရေးကြီးတဲ့ကိစ္စတစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခက်အခဲတွေကိုမီးမောင်းထိုးပြနေတာဖြစ်ပါတယ
်။ဒီဥပဒေမူကြမ်းကြောင့်လည်းမြန်မာနိုင်ငံမှာအများပြည်သူရှေ့ထုတ်ဖော်ဆန္ဒပြဟောပြောတဲ့အတွက်အပြစ်ပေးအရေးယူခံရတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်စံကန်နဲ့အာရုံစိုက်မှုတွေရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်း Francisco Bancosmi ကဆိုပါတယ
်။ Legislation also broadens the type of assistance that
ဒီကြည့်ကြောင်းအကျဉ်းချနေသူတွေအတွက်ဥတည်ရေးဆွဲထားတဲ့ဒီဥပဒေမူကြမ်းဟာမြန်မာလူမှုအဖွဲ့အစည်းကိုအမေရိကန်ပြည်ထောင်စုကအကူအညီပေးရမှာအတိုင်းအတာပိုပြီးကျေပြန့်စေပါတယ
်။လက်ရှိသမ္မတဒေါ်နယ်ထရန့်ဦးဆောင်တဲ့အမေရိကန်အစိုးရရဲ့မြန်မာရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တော့ AI ဖွဲ့ကြီးနေနဲ့စိတ်ပျက်မိကြောင်း Francisco Bancosmi ကဆိုပါတယ
်။ There's still a lot more the administration can do to have this sort of
အမေရိကန်အစိုးရအဖွဲ့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အများအာရုံစိုက်အောင်လှုပ်ဆောင်ဖို့လိုနေပါတယ်။အထူးသဖြင့်တာဝန်ခံမှုတာဝန်ယူမှုရှိလာရေးအချက်ပေါ်မှာအလေးထားဖို့ဖြစ်ပါတယ်။ဥပမာအားဖြင့်ဒဏ်ခတ်ပိတ်ဆို့အရေးယူတာ၊လက်နက်ရောင်းဝယ်ရေးပိတ်ပင်တာ၊လူအခွင့်အရေးလှုပ်ရှားသူနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုဖိနှိပ်မှုမှာတာဝန်ရှိသူတွေကိုပိတ်ဆို့အရေးယူတာစသဖြင့်လှုပ်ဆောင်ဖို့ကျွန်တော်တို့အမေရိကန်အစိုးရကိုတောင်းဆိုနေတာဖြစ်ပါတယ်။
Tennessee ပြည်နယ်ရဲ့ Republican အမျိုးသမီးအထက်လွှတ်တော်အမတ် Black Band ကလည်းမြန်မာပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုတန်းကိုအချိန်ကြာမြင့်စွာကတည်းကခံစားလာခဲ့ရတာဖြစ်ပြီးလွတ်လပ်စွာဟောပြောခွင့်တည်လွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့တည့်တည့်တသားရည်တည်ဖို့အရေးကြီးတယ်လို့ဆိုပါတယ် Burma Political Prisoners Assistant Act လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat အောက်လွှတ်တော်အမတ် Andy Levine နဲ့ Missouri ပြည်နယ် Republican အမျိုးသမီးအောက်လွှတ်တော်အမတ် Ann Wagner တို့က April 19ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါရဲ့ရှင်
မအင်ဂျင်နီယာပြပြသွားတာပါရှင်